တရီလင်္ကာနိုင်ငံမှာခရစ်ယာန်တွေရဲ့ဘာသာရေးအထွတ်အမြတ်နေ့ဖြစ်တဲ့ Easter တနင်္ဂနွေနေ့ကဘုံဖောက်ခွဲတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးတဲ့နေရာမှာ Australia ပြည်ထောင်စုရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုတံပြန်နှိမ်နင်းရေးအရာရှိတွေပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ Australia ဘက်ကအတည်ပြုပါတယ်။ IS Islamic အစွန်းရောက်အဖွဲ့ကတော့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပေမဲ့တပ်တွေအထောက်အထားတော့မပြပါဘူး။ Australia နိုင်ငံ Sydney ကနေ BOA သတင်းတောက် Phil Mercer သတင်းပေးပို့ထားတာကိုမတ်တင်ကြီးထိုက်ကပြောပြမှာပါ။တရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကခရီးရန်တွေရဲ့ဘာသာရေးအထွတ်အမြတ်နေ့ခရစ်တော်ရှင်ပြန်ထမြောက်တော်မူရာ Easter တနင်္ဂနွေနေ့မှာခရီးရန်ဖျားเจ้าကြီးနဲ့ဟိုတယ်တွေတိုက်ခိုက်ခံခဲ့ရပြီးလူပေါင်း300ကျော်သေဆုံးရာနဲ့ချီထံရရပါတယ် Easter တနင်္ဂနွေဖျားเจ้าတဲ့ဝတ်ပြုသူခရီးရန်ဘာသာဝင်အများပြားအပါဝင်သေဆုံးထံရရသူတွေထဲမှာတရီလင်္ကာနိုင်ငံသားတွေကအများစုဖြစ်ပါတယ်တရီလင်္ကာနိုင်ငံမှာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားသလိုလူပေါင်း300ကျော်တည်ဆုံရမှုအတွေ့နိုင်ငံတော်ခြေခွဲဝန်းထဲပွဲနေ့အဖြစ်လဲတရီလင်္ကာသမ္မတမာသရီပါလာစရိစနာကကြီးညာထားပါတယ်။ Easter နေ့တိုက်ခိုက်မှုအတွင်းတည်ဆုံခရသူတွေကိုအောက်မေ့အမှတ်ရတဲ့အနေနဲ့မြို့တော်ကိုလံဘိုကပြည်သူတွေခဏတာတိတ်ဆိတ်ငြင်းသက်ခဲ့ကြတဲ့အင်္ဂါနေ့မနေ့ခင်းမှာပဲ Islamic အစွန်ရောက် IS အဖွဲ့ကတိုက်ခိုက်မှုကသူတို့လက်ချက်ဆိုပြီးသူတို့ရဲ့ ECMET သတင်းအေဂျင်စီကနေဖော်ပြခဲ့ပါတယ်။တရီလင်္ကာဝန်ကြီးချုပ် Rene Wickramasinghe ကတော့ IS အဖွဲ့ရဲ့ပြောဆိုချက်တွေကိုစုံစမ်းရမှုတွေကစမ်းစစ်နေတယ်လို့ပြောပါတယ်
။ We certainly the security apparatus has the view that they have
လူလူရင်းဆိုင်ရာချက်လက်တွေစူးစမ်းမှုအရာနိုင်ငံသားနဲ့ဆက်ဆက်မှုရှိရဲ့လို့ကျွန်တော်တို့အနေနဲ့ရှုမြင်ပါတယ်။နောက်ဒီလိုဆက်ဆက်မှုရှိရဲဆိုတာကိုထောက်ထားတချို့ကလည်းတက်တည်ထူနေပါတယ်။ဒါကြောင့် IS အဖွဲ့ဘက်ကအခုလိုပြောဆိုလာတာကိုစမ်းစစ်သွားမှာပါ။ IS နဲ့ဆက်ဆက်မှုရှိရဲလို့လည်းတန်ရရှိထားပါတယ်
။ပြီးခဲ့တဲ့လတုန်းကနယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ပလီနှစ်ခုတိုက်ခိုက်ခရမ်းမှုကိုလက်တုံပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်တာဆိုတော့တရီလင်္ကာကာကွယ်ရေးဝန်ကြီးဌာနရဲ့အရှင်းခံတင်ပြချက်ကိုလည်းစုံစမ်းရင်းမှုတွေကလေ့လာသုံးသပ်နေတယ်လို့ဝန်ကြီးချုပ်ကအင်ကာနေ့နှောင်းပိုင်းမှာပြောဆိုခဲ့ပါတယ်။တည်ဆုံသူတွေထဲမှာနိုင်ငံခြားသား32ဦးကိုတော့ဘယ်သူတွေဖြစ်တယ်လဲဆိုတာကိုတရီလင်္ကာနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ဖော်ထားပြီးဖြစ်ပြီးတရားစင်ကျော်ကတော့ပျောက်ဆုံးနေပါတယ်။တည်ဆုံသူတွေထဲမှာအမေရိကန်၊ဗြိတိန်၊တရုတ်နဲ့အိန္ဒိယနိုင်ငံသားတွေလည်းပါဝင်ပါတယ်။ဒိမန်နိုင်ငံစီးပွားရေးလုပ်ငန်းရှင်ကြီးရဲ့ကလေးသုံးဦးလည်းတည်ဆုံခဲ့ရပါတယ်။နောက်ဩစတြေးလျကဆယ်နှစ်အရွယ်သမီးဖြစ်သူနဲ့မိခင်တို့လည်းတည်ဆုံခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကအခုလိုပြောပါတယ်
။ Two Australians have lost their lives in this
ဘာလို့ဝေယားစလိုက်ပြုံလိုက်တဲ့ဆက်မှုကြီးတွေဩစတြေးလျနိုင်ငံသားမျိုးလည်းတည်ဆုံဆုံးခဲ့ရပါတယ်။သူတို့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြေကွဲရသလိုဩစတြေးလျပြည်သူအားလုံးလည်းထပ်တူကြေကွဲဝမ်းနဲ့ကြမှာသိကြပါတယ်။
တရီလင်္ကာမှာတိုက်ခိုက်ခဲ့သူတွေကိုရှာဖွေရေးကူညီဖို့အတွက်ဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေကိုဆေးလွှတ်မယ်လို့လည်းဩစတြေးလျဝန်ကြီးချုပ်မော်ရီဆန်ကပြောပါတယ်။ဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့အနေနဲ့ကတော့နိုင်ငံတကာအကြမ်းဖက်ဝါဒဆွဲကြမ်းကြုတ်ရဲဆက်မှုတွေမှာအတွေ့အကြုံရှိပါတယ်။2002ခုနှစ်အောက်တိုဘာလတုန်းကအင်ဒိုနီးရှားနိုင်ငံအပန်းဖြေကျွန်းဘာလီမှာဘုံခွဲတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးမှုတွေမှာဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့ကအရေးပါတဲ့အခန်းကဏ္ဍကပါဝင်ဆောင်ရွက်ခဲ့ပါတယ်။ဘာလီတိုက်ခိုက်မှုအတွင်းလူ200ကျော်သေဆုံးခဲ့ရပြီးဩစတြေးလျနိုင်ငံသား88ဦးပါဝင်ခဲ့ပါတယ်။ဩစတြေးလျဆိုင်ရာသီရိလင်္ကာကောင်စင်ဝင်လာဝက်ကရာမန်တွန်ကတော့ဩစတြေးလျရဲ့ကျွမ်းကျင်မှုကအရေးပါလိမ့်မယ်လို့ပြောပါတယ်။
We welcome the support of the Australian Prime Minister.
Australia ဝန်ကြီးချုပ်ရဲ့ထောက်ပံ့မှုကိုအထူးဆိုပါရစေ။ Australia ဟာတရီလင်္ကာရဲ့ရင်းနှီးတဲ့မဟာမိတ်အဖြစ်အစဉ်ရှိနေပါတယ်။ဘယ်အတိုင်းတာဒီထောက်ပံ့ကူညီမယ်ဆိုတာတော့မသိသေးပါဘူး။အစားအဆုံးအပြည့်အစုံကမ်းလှမ်းမယ်လို့ယုံကြည်ပါတယ်။အခုလောလောဆယ်မှာတော့ Australia ကကွယ်ရေးတပ်ဖွဲ့ဝင်တစ်ထောင်ကတရီလင်္ကာမှာရောက်ရှိနေပါတယ်။
တိုက်ခိုက်မှုတွေဖြစ်ပြီးနိုင်ပိုင်းအကြာမှာရဲတပ်ဖွဲ့ရဲ့စီးနှင်ရှာဖွေမှုတွေအတွင်တန်တရာရှိသူ24ယောက်ကိုဖမ်းဆီးထားပါတယ်။ Islamic Jihad အဖွဲ့ဖြစ်တဲ့ NTJ National Tawhid Jamaat ကတိုက်ခိုက်မှုကိုကြိုးကန်ဆောင်ရွက်တာလို့ယူဆခံထားရပါတယ်။ ပြီးခဲ့တဲ့တနင်္ဂနွေနေ့ဘုံခွဲတိုက်ခိုက်မှုရဲ့လက်သက်အဖြစ်ဆွဆွဲထားတဲ့အဖွဲ့နဲ့ပတ်သက်ပြီးသရစ်လင်ကအာဏာပိုင်တွေကိုအရင်ကသတိပေးထားကြတယ်ဆိုတာတွေလည်းထွက်ပေါ်လာပါတယ်။ဒီလအစောပိုင်းမှာပဲချင်းချောက်မှုတစ်ခုရှိနေကြောင်းအမေရိကန်နဲ့အိန္ဒိယလုံခြုံရေးအဖွဲ့တွေကသရစ်လင်ကကိုသတိပေးထားတယ်ဆိုပြီးလဲအမေရိကန်မီဒီယာမှာဖော်ပြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနဘက်ကတော့ခီးသွွားသတိပေးချက်ထဲမှာနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေတွေကိုသတိပေးထားပါတယ်။ဩစတြေးလျနိုင်ငံသားတွေသရစ်လင်ကကိုမသွားကြဖို့လဲဩစတြေးလျအစိုးရကတိုက်တွန်းပြောဆိုထားပါတယ်ရှင်။